ပြင်းထန်နိုင်ငံမှာတော့ပါရီမျိုးရဲ့ဆင်ခြေပုံညံမှာရဲပစ်ခတ်မှုကြောင့်ဆယ်ကျော်တပ်တဦးတေဆုံးခဲ့ရတဲ့နောက်မှာအကြမ်းဖက်မှုတွေဆက်ပြီးဖြစ်ပေါ်လာတာဟာစင်းသားရက်ွက်တွေကအပယ်ခံလူငယ်ကလေးတွေရဲတွေကအင်အားသုံးပြီးတော့အကြမ်းဖက်တယ်ဆိုတဲ့ဆွဆဲမှုနဲ့2005ခုနှစ်ကကျုံရတဲ့အကြမ်းဖက်မှုတွေကိုပြန်ပြီးတရိယာစီပါတယ်အသက်18နှစ်အရွယ်နဟီအမ်ကိုမီးပွိုင်မှာရဲတပ်ဦးကပစ်ခတ်တေဆုံးခဲ့တဲ့နောက်မှာနှစ်ရက်မြောက်နေ့ဖြစ်တဲ့ကျန်သပေးနေ့မှာပါရီကလက်လုပ်လက်ဆောက်ရနေထိုင်ရာဆင်ခြေပုံးကအခင်းဖြစ်ပေါ်ရတဲ့နေရာမှာထောင်နဲ့ချီပြီးချီတက်ဆန္ဒပြကြတာဖြစ်ပါတယ်။နဟီအတွက်တရားမျှတမှုလို့ကြွေးကြော်ရင်ချီတက်ဆန္ဒပြမှုကိုသူ့မိခင်ကနေဦးဆောင်ခဲ့တာဖြစ်ပါတယ်။တချို့ကရဲကတက်တယ်ဆိုတဲ့ဆိုင်းဘုတ်ကိုကင်ထားပါတယ်။ဆန္ဒပြမှုကငင်းငင်းချမ်းချမ်းစတင်ခဲ့ပေမဲ့နောက်ပိုင်းမှာတော့အကျန်းဖက်မှုတွေဖြစ်လာခဲ့ပါတယ်။တိတ်ခက်ခဲတဲ့ရဲကိုကျသပရင်းနေကဆန္ဒလျှောက်လူတက်မှုနဲ့ကနူးဆွဲချက်တင်ပြီးယာယီထိန်းသိမ်းထားပါတယ်။ရဲရဲ့ရှင်နေဖြစ်သူ Lawrence Frank Linnet ကတော့ရဲရရှိရာဥပဒေပေါင်းအတွင်းကနေဆောင်ရွက်ခဲ့တာဖြစ်ကြောင်းပြင်းထန်တဲ့သတင်းဌာနအော်ဒီယိုကိုပြောပါတယ်။ပါရီမြို့တော်မှာဒီဖြစ်နဲ့ဆက်နေပြီးတော့ရဲနဲ့ဆန္ဒပြသူကြပဋိပက္ခတွေဖြစ်ပွားနေပြီးကားတွေအမှိုက်ပုံးတွေမိရှို့တာစတိုးဆိုင်တွေလူရတာတွေဖြစ်ပွားနေပါတယ်။ကျတဲ့ပြင်းနေညပိုင်းမှာစုပမှုတွေတိုးလာမှာကိုစိုးရိမ်တဲ့အတွက်ပြင်းထန်အာဏာပိုင်ရာနိုင်ငံတစ်လွှာမှာရဲရရှိ၄တောင်းလောက်ကိုချထားလိုက်တယ်လို့ပါရီတမျိုးတင်းပါတယ်9000လောက်ကိုတာဝန်ချထားတာဖြစ်ပါတယ်အများပြည်သူ3တိတ်ပို့ဆောင်ရင်းလိုင်းတချို့ကိုဆော့ဆီရက်လိုက်တယ်လို့ပါရီမှာတော့အနည်းဆုံးရက်ကွက်တစ်ခုအတွက်ညမထွက်ရကာဖျူမင်းကိုထုတ်ပြန်ထားပါတယ်